Islamic Sunya IS အဖွဲ့ပြန်လည်ခေါင်းထောင်လာမှုလူသားချင်းစာနာမှုဆိုင်ရာပဋိပက္ခကြီးကြီးထွားလာမှုနဲ့ဖြစ်နိုင်ခြေရှိတဲ့စစ်ရာဇဝတ်မှုတွေအတွက်တူရကီသမ္မတရစ်စစ်ထီရဲ့အာရဝါမှာအပြည့်အဝတာဝန်ရှိတယ်လို့အမေရိကန်ကာကွယ်ဝင်ကြီး Mark Esper ကပြောပါတယ်အခုပြောဆိုချက်ဟာဆိုရင်ဆီးရီးယားနိုင်ငံမြောက်ပိုင်းကကတ်တိုက်ခိုက်ရေးသမားတွေအပေါ်တူရကီရဲ့စစ်ဆင်ရေးနဲ့ပတ်သက်ပြီးအမေရိကန်စစ်ဌာနချုပ်ရဲ့အပြင်းထန်ဆုံးပြစ်တင်ရှုတ်ချမှုလည်းဖြစ်ပါတယ်။ကတ်တွေအပေါ်တူရကီဘက်ကမလိုအပ်ဘဲစိတ်လိုက်မှန်ပါတိုက်ခိုက်မှုလို့လည်းအမေရိကန်ကာကွယ်ဝင်ကြီးအက်စပါကပြောပါတယ်။အခုတိုက်ခိုက်မှုကြောင့်ကတ်တွေထိမ့်သိမ်းထားတဲ့ထိမ့်သိမ်းရေးစခန်းတွေကနေအန်ဒီကြီးလာတဲ့ IS တိုက်ခိုက်ရေးသမားအများအပြားလွတ်မြောက်သွားစေပြီးဆီးရီးယားနိုင်ငံတွင်က IS အစွန်းရောက်တွေကိုချေမှုန့်ရေးနိုင်ငံတကာရဲ့အောင်မြင်မှုကြီးကိုရုပ်ရော့သွားစေတယ်လို့အမေရိကန်ကာကွယ်ဝင်ကြီးကပြောပါတယ်အမေရိကန်နဲ့တူရကီဆက်ဆံရေးလည်းပြတ်ရတယ်လို့ဝန်ကြီးကပြောဆိုပြီးမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO မဟာမိတ်တွေဘက်ကတူရကီအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ရေးတိုက်တွန်းဖို့ဘရပ်ဆဲလ်ကိုနောက်သတင်းပတ်ထဲသွားမယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုထားပါတယ်